ထိုင်းမြန်မာနယ်စပ်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနေစဉ်ရနေချီဝင်ရောက်နေပြီးတော့ကန်ချနာပူရီပြည်နယ်ထဲမှာနှစ်ရက်အတွင်း300ကျော်ရှိတယ်လို့ဆိုပါရယ်မကြာခင်မှာနယ်စပ်ဂိတ်တွေပြန်ပြီးတော့ဖွင့်ခဲ့ရင်အိန္ဒိယနိုင်ငံတွေကတရားမဝင်အလုပ်သမားတွေပို့ပြီးတော့ဝင်ရောက်လာမှာကိုလည်းထိုင်းအစိုးရအနေနဲ့စိုးရိမ်နေတဲ့အကြောင်း VOA သတင်းကြောင်မတ်အေးမှသတင်းပေးပို့ထားပါရယ်ရှင်
ထိုင်းနိုင်ငံအတွင်းကိုတရားမဝင်မြန်မာနိုင်ငံသားများနေ့စဉ်ရာနေချီအစုလိုက်အပြုံလိုက်ဝင်လာတာကိုဖမ်းဆီးခဲ့ရမှာစက်တင်ဘာလထက်အောက်တိုဘာလမှာတရားမဝင်ခိုးဝင်မှုအရေအတွက်ကနှစ်ဆမြင့်တက်ခဲ့တယ်ဆိုပြီးထိုင်းဒုရဲချုပ်ရဲဘော်ချုပ်ကြီးဒန်ရိုဆက်ကတိပရာဖတ်ကပြောဆိုခဲ့ပါတယ်။နိုဝင်ဘာလ6ရက်နေ့နဲ့9ရက်နေ့2ရက်အတွင်းမှာပဲကန်ချနာပူရီပြည်နယ်တစ်ခုထဲမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား300ကျော်ရှိခဲ့တယ်ဆိုပြီးရွှေကြောင်းလူသမားအခွင့်ရေးကွန်ရက်ရဲ့ဟဲ့ရံမျိုးတာဝန်ခံဥပကြီးကအခုလိုပြောပြပါတယ်
။ကျွန်တော်တို့ဒီ6ရက်နေ့နဲ့12ရက်နေ့မှာအကုန်လုံးမိတာ352ရောက်ပေါ်မှာနော်။ကန်ချနာပူရီမှာနော်ဒီကလမှာအထောက်အထားရှိတဲ့အလုပ်သမားတွေကိုပိုက်ရောင်ပန်းအလုပ်ပြနေတဲ့အတွက်ကြောင့်လေအခုကဒီနေ့ဆိုတော့ကျွန်တော်တို့ခဏရက်ပေါ့73ရက်နေ့ဆိုတော့ပိုက်ပြီဆိုပါဆိုတော့ပိုက်ပြီဆိုလို့ရှိရင်သူတို့ကအခုအမှားပန်းရောင်ပန်းစရက်တန်ဖို့အတွက်ပြအပြည့်အတန်သူတို့ကနေပြီးတော့ကျိုးစားတွေကတွန်းတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့သုံးပန်းလို့ရတယ်မဟုတ်ဘူး။ဆိုင်ဆိုရကလည်းသူတို့ပန်းရောင်ပန်းလုပ်ပြီးနေစပြီးတော့သူတို့ကတရားဝင်ကြေညာထားတယ်လေ
။ဟုတ်က
ဲ့လို့တရားဝင်ကြေညာထားတဲ့အခါမြန်မာနိုင်ငံကလည်းကျွန်တော်တို့ဒီရှုပ်ချက်အလုပ်သမားတွေကလည်းဘလောက်ပဲဖန်ဖန်အပြည့်အတန်နေပြီးတော့တရက်တစ်ရက်ပုံများပြီးတော့ဝင်လာတာကိုတွေ့ရတဲ့အခါဒီအနေအထားမှာရှိတယ်မဟုတ်ကဲ့။
ထိုင်းဆိုရကစက်တင်ဘာလကနေဒီဇင်ဘာလအထိ၄လအတွင်းတနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးဖို့ရည်မှန်းထားပြီး2022နှစ်စမှာအင်းနီနာချင်းနယ်စပ်တွေကိုပြန်ဖွင့်ဖို့ရည်ရွယ်ထားပါတယ်။ဒါပေမဲ့နယ်စပ်တွေကိုပြန်ဖွင့်မယ်ဆိုရင်တရားမဝင်အလုပ်သမားတွေဝင်ရောက်လာမှုပုံမှန်မြင့်တက်လာနိုင်တဲ့အတွက်လုံခြုံရေးအတွက်စိုးရိမ်စရာရှိကြောင်းမနေ့ကပဲထိုင်းတူရဲချုပ်ရဲဘော်ချုပ်ကြီးဒန်ရွန်ဆက်ကတိပရာဖတ်ကပြောဆိုသွားပါတယ်။နေဆက်တွေပြန်ဖွဲ့မယ်ဆိုရင်အရင်လိုနှစ်နိုင်ငံကြားနေစဉ်ကူးတန်းသွားလာမှုတွေကရှိလာမှာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးကြောင့်နေဆက်တွေပိတ်ထားချိန်မှာတော့မှတရားမဝင်လမ်းတွေကနေအထောက်ထားမဲ့တွေဝင်လာသူ10လအတွင်း3000ကျော်ဖမ်းမိခဲ့တာကြောင့်ထိုင်းဆိုရကလုံခြုံရေးကိုတင်းကျပ်စွာခြားထားခဲ့ရပါတယ်။နေဆက်တွေကိုတရားဝင်ပြန်ဖွဲ့မယ်ဆိုရင်နေဆက်တွေမှာနေသွားညပြန်လောက်ကြမဲ့သူတွေအတွက်ထိုင်းဆိုရကကင်တွယ်ဖို့ခက်ခဲနိုင်တယ်ဆိုပြီးအလုသမားရေးလှူရှားဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပြပါတယ်
။ဟုတ်တယ်ကျွန်တော်တို့ကနေသွားညပြန်သိမ့်မလွယ်လာဘူး။ဘာဖြစ်လို့လဲဆိုတော့ပို့ပြီးတော့စိုးတယ်။ဝင်လာပြီးရင်လည်းဒီလူတွေကိုဘယ်လိုလုပ်ပြီးတော့ tracking လုပ်မလဲ point ကိုလိုက်မလဲ။အဲ့ဒါတွေဖြစ်ပြီလေ
။ထိုင်းတူရဲချုပ်ကတော့တရားမဝင်အထောက်ထားမဲ့တွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းတောင်ပိုင်းမြောက်ပိုင်းအနောက်ပိုင်းဒေသတွေကိုတော့လုံခြုံရေးပို့ပြီးခြားထားမယ်လို့လည်းပြောဆိုသွားပါတယ်ရှင်။